RFA သတင်းတော်ဦးမြင့်စောဦးကိုကမာရွတ်မြို့နယ်ရဲတပ်ဖွဲ့မှူးကတရားစွဲဆိုထားတဲ့အမှုကိုဒီနေ့ကမာရွတ်မြို့နယ်ရဲတပ်ဖွဲ့ရုံးမှာတွားရောက်စစ်ဆေးခံခဲ့ပါတယ်။ဒီနေ့မနက်ပိုင်းမှာပဲမြန်မာနိုင်ငံသတင်းမီဒီယာကောင်စီကဦးမြင့်စောဦးအမှုကိုကြားဝင်ဆက်ဆက်ဖြေရှင်းပေးမယ်ဆိုပြီးကမာရွတ်မြို့နယ်ရဲတပ်ဖွဲ့မှူးထံစာပေးပို့ခဲ့ပါတယ်။မြန်မာနိုင်ငံသတင်းမီဒီယာကောင်စီကဒီကိစ္စကိုကြားဝင်ညှိနှိုင်းဆောင်ရွက်ပေးဖို့ကြိုးစားခဲ့တဲ့အကြောင်းကိုကောင်စီဝင်ဦးမြင့်ကျော်ကအခုလိုပြောပါတယ်။
ကောင်စီကတော့ဒီဟာတရားရုံးမှာလည်းအမှုမဖွင့်သေးခင်မှာဆိုတော့ကောင်စီကကြားဝင်ဆောင်ရွက်ဖို့အတွက် yes ကန်ကစကန်ဖို့တော့ကောင်စီကိုလာရောက်တွေးဆမှုဖိတ်ကြားရတယ်ပေါ့နော်စာအုပ်မနေ့ကကောင်စီကသွားပြေးပို့ရတယ်ကောင်စီကကြားဝင်ဆောင်ရွက်ပေးဖို့ဆင်းသင့်ရှိတယ်နောက်တော့မလိုအပ်ပဲနဲ့အမှုသတင်းမီဒီယာသမားတွေနဲ့ပတ်သက်ကိစ္စအမှုကိစ္စတွေထပ်ပြီးတော့တိုးပွားလာမှာဟိုမလိုလားတဲ့သဘောပေါ့နော
်ဒီလိုသတင်းမီဒီယာကောင်စီကစာရေးပို့ပေမဲ့ဥပဒေအတိုင်းဆက်လက်ဆောင်ရွက်သွားမယ်လို့တရရလိုကမာရွတ်မြွနဲ့ရဲတပ်ဖွဲ့မှူးဦးသိန်းဟန်ကပြောပါတယ်
။အမကန်လည်းသူအမကန်ပေးရမယ့်အားဖြစ်တယ်ဆိုကျွန်တော်အမကန်ပေးမယ်။ဒါကျွန်တော်တို့ကဥပဒေနဲ့ညီပဲဆောင်သွားမှာ။ဥပဒေနဲ့ညီပဲကျွန်တော်ဆောင်သွားမှာဖြစ
်တယ်။မြန်မာနိုင်ငံသတင်းမီဒီယာကောင်စီကော်မတီအစ်စ်ကိုပြီးခဲ့တဲ့ရက်ပိုင်းကပဲနိုင်ငံတော်သမ္မတဦးမြင့်ကိုရိုင်းဖွဲ့စည်းပြီးလက်မှတ်ရေးထိုးထုတ်ပြန်ခဲ့ပါတယ်။သတင်းမီဒီယာဥပဒေအရသတင်းသမားတွေကိုအရေးယူခြင်းမရှိပဲဆက်သွယ်ရေးဥပဒေနဲ့ပဲတရားဆက်ဆွဲဖို့ရဲစခန်းကဆုံးဖြတ်တာနဲ့ပတ်သက်လို့စိတ်မကောင်းဖြစ်မိတယ်လို့ရန်ကုန်သတင်းသိပ္ပံကြောင်တီထောင်သူသတင်းစာဆရာဦးရဲနိုင်မိုးကပြောပါတယ
်အခုနောက်ပိုင်းမှာတော့ MPC ကလည်းပို့ပြီးတော့ညံ့ဆန်းဆန်းလေးရတဲ့ပို့ပြီးတော့လှုပ်လှုပ်တာလေးတော့တွေ့ရတယ်ဒါပေမဲ့တကူပဲသူတို့ရက်တီမှုနဲ့သူတို့လုတ်ပိုင်ခွင့်ကိုစိုးရဌာနတွေကအသိမမပြူတာပေါ့နော်ဆိုတော့သတင်းမီဒီယာဥပဒေတကယ်သတင်းမီဒီယာဥပဒေကတုံးဆွဲပြီးတော့လည်းသူတို့ဟို action ယူမယ်ဆိုရင်ရတယ်ဗျာတကယ်တမ်းအပြည့်အစုံကတော့ press conference ကတစ်ဆင့်ပြီးတော့တွန်းတင်တာပြီးလူကြီးတောင်ဆန်ဆန်ပြန်တဲ့ချင်းလိုက်ဖြည့်ရှင်းလိုက်ဒီကိစ္စပြီးသွားမယ်ကိစ္စဒါ network ဆိုပြီးသွားမယ်ကိစ္စအဲ့တော့မြန်မာသတင်းမီဒီယာကောင်စီကိုဥပဒေအရပြုထားပြီးတော့အစိုးရဌာနတွေကလက်မခံတဲ့သဘောမျိုးတွေအဲ့တော့တော်တော်စိတ်မကောင်းစရာကောင်းတယ
်ဦးမြင့်စောဦးခေါ်ဦးစောတုဟာသူ့ကိုယ်ပိုင်လူမှုကွန်ရက် Facebook ဖြစ်တဲ့မြင့်စောဦးအကောင့်ကနေပြီးခဲ့တဲ့အောက်တိုဘာ22ရက်နေ့ကရန်ကုန်တက္ကသိုလ်ထဲမှာဘုံးပေါက်တယ်ဆိုတာဟုတ်လားဆိုပြီးမြင်းမြန်းတဲ့သဘောနဲ့စာရေးသားပြီးတင်ခဲ့တာပါသူ့အနေနဲ့တဘောရိုးနဲ့တိလို့တဲ့ဆန္ဒကြောင့်မင်းမြန်လိုက်တာဖြစ်ပြီးအခုလိုတရားဆွဲဆိုတဲ့အတွက်သတင်းသမားတွေကိုစောင့်ကြည့်နေတယ်လို့ဖြစ်နေတယ်လို့ဦးမြင့်စောဦးကပြောပါတယ်အဲ
ကျွန်တော်ကပို့ပေါ့သတင်းမီဒီယာကျင့်ဝတ်နဲ့နေတယ်ကျွန်တော်ကကျွန်တော်လုံခြုံတယ်လို့ထင်တာပေါ့နော်လုံခြုံတယ်သတင်းတွေမှာလည်းအမှားမရှိခဲ့ဘူးပေါ့အခုကျတော့ပို့ခံစားရတော့ဆိုတော့ဩတကယ်တမ်းကျတော့သတင်းသမားတွေကမလုံခြုံပါလားလို့ခံစားရတယ်ဘာလို့လဲဆိုတော့ကျွန်တော်တို့စောင့်ကြည့်နေတယ်လို့မြင်တာဒါဆိုရင်ကျွန်တော်ပို့ပြီးတော့ဒီတဲ့ပဋိထားပြီးတော့နေရမှာပေါ့ဒီအမားလုံးလည်းမဖြစ်အောင်ကိုကလည်းအမားမဟုတ်ဘူးသိကျင်တဲ့ကိစ္စလေးကိုသွေးရသားရမေးလိုက်တာမေးလိုက်တာပါဒါလူကြီးရဲ့အမြင်မှာပေါ့သူတို့ပြောလူကြီးရဲ့အမြင်မှာတော့ဒါထိတ်လန့်ပေါ်ရသတင်းမှာဖြစ်နေတယ်ဆိုပြီးတော့သူတို့ကနေပြီးတော့ဒါအမှုဖွဲ့ကလည်းခွင့်ရတယ်လို့အဲ့လိုကျွန်တော်ပြောတယ
်ဒီလိုရည်သားခဲ့တဲ့အတွက်ကမာရွတ်မြွတ်နဲ့ရဲစခန်းကရန်ကုန်တက္ကသိုလ်ဝင်းအတွင်းတွားရောက်စစ်ဆေးခဲ့ရမှာဘာမှမတွေ့ရှိခဲ့ကြောင်းနဲ့ဒီလိုရည်သားခဲ့တာဟာအထိတ်တလန့်ဖြစ်စေတဲ့အတွက်တရားလိုရဲမှုသိမ်းဟန်ကတရားစွဲဆိုခဲ့တာဖြစ်ပါတယ်။68ကကြီးနဲ့တရားစွဲဆိုခံရတဲ့ဦးမြင့်စောဦးကိုပထမဆုံးအကြိမ်ကမာရွတ်မြို့နယ်ရဲစခန်းမှာစစ်ဆေးခဲ့ပြီးလက်ရှိအခြေအနေမှာကြက်သိမ်းတရားနဲ့အာမခံပေးလိုက်တယ်လို့ရှေ့နေဦးတန်းစောအောင်ကပြောပါတယ်
။မှုချင်းနေရဒီနေ့ကဒီရဲစခန်းကခေါ်တဲ့အတွက်ကိုမြင့်စောဦးလာတယ်လာပြီးတော့သူ့ရဲ့ statement ပေးတာပေါ့နော်ထုတ်ဆက်ပေးတာပေါ့ဒီအတွက်ကြောင့်အနောက်အာမခံသူ၂ယောက်နဲ့ကိုရဲနိုင်မုံနဲ့နောက်အမတယောက်နဲ့အမကံပေးတယ်ရဲအမကံပြုတယ်ပေါ့အဲ့တော့ဒီမှုကကျွန်တော်မြင်လာလို့ပြောရရင်သူက Facebook မှာဒီ post တင်ပြီးတော့ဒီဘုံခွဲတဲ့သတင်းခုတ်မဟုတ်သူက confirm လောက်လို့တာမေးတာအဲ့တော့မေးတာဒီဟာတကယ်ဖြစ်ပါတယ်လို့သူပြောတာလည်းမဟုတ်ဘူးဖြစ်နေပြီလို့လည်းပြောတာမဟုတ်ဘူ
းလက်ရှိမှာဦးမြင့်စောဦးကိုရဲလုထုံအရာသူ့ကိုစစ်ဆေးမင်းမြန်းတာတွေပြည်မှုမြောက်မြောက်စစ်ဆေးတာတွေပြုလုပ်ပြီးတိုင်းဥပဒေရုံးကတစ်ဆင့်စွဲချက်တင်တင်မတင်တင်ကိုဆုံးဖြတ်မှာဖြစ်ပါတယ်ခင်ဗျာ